ပါတယ်။တိုင်းရင်သားလမ်းသက်ကိုင်းအဖွဲ့တစ်ခုဖြစ်တဲ့တပ်အန်းတပ်မတော် DNL ထိန်းချုပ်ထားတဲ့ရှမ်းပြည်နယ်မြောက်ပိုင်းကမြို့နယ်တွေမှာစစ်ကောင်စီကလေကြောင်းကနေနေ့စဉ်ရက်ဆက်တိုက်ခိုက်နေတာကြောင့်အရက်သားတေဆုံးမှုတွေတိုးလာနေတဲ့အကြောင်းရှမ်းလူအခွင့်အရေးအဖွဲ့တွေကပြောပါရယ်တရုတ်အစိုးရရဲ့ဂျောင်းဝင်စစ်ဆက်မှုပေးမှုနဲ့ဒေသရဲ့ဆွေးနွေးပွဲတွေမကြခင်ဖြစ်လာနိုင်တယ်လို့အကဲခတ်တချို့ကခန့်မှန်းနေချိန်မှာပဲစီရေးအရာ PR တွေပေါ်ပေါက်နေတာပါရှမ်းပြည်နယ်မြောက်ပိုင်းကစီရေးတင်မမှုရဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးတော့ရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးတော့မတ်စုမွန်ပြောပြပေးပါရှင
်ရှမ်းပြည်နယ်မြောက်ပိုင်းကမြို့နယ်တွေဖြစ်တဲ့နောင်ချိုတီဘောကြောင်မဲမိုးမိတ်စတဲ့မြို့နယ်တွေကိုစစ်ကောင်စီဘက်ကလေကြောင်းယာဉ်အားသုံးပြီးတော့တိုက်ခိုက်နေတဲ့အတွက်သေဆုံးမှုတွေတိုးလာနေတဲ့အချိန်မှာပဲဒီလေကြောင်းတိုက်ခိုက်မှုတွေနဲ့ပတ်သက်လို့တရုတ်နိုင်ငံကနှုတ်ဆက်နေတယ်ဆိုပြီးရှမ်းလူခွေအဖွဲ့ကဝေဖန်လိုက်ပါတယ်။တောင်တက်မတော် TNL နဲ့ AA အာရခတက်တော်တို့ကိုစစ်ကောင်စီနဲ့ဂျားဝင်ညှိနှိုင်းပေးဖို့တရုတ်နိုင်ငံကပြောဆိုထားပါတယ်။စစ်ကောင်စီဟာရှမ်းပြည်နယ်မြောက်ပိုင်းမှာသူ့ရဲ့အင်အားနဲ့တိုက်ခိုက်နိုင်စွမ်းကိုပြဖို့အတွက်အခုလိုမျိုးရက်စက်တိုက်ဘုံကျဲတိုက်ခိုက်နေတယ်လို့ရှမ်းလူခွေရဲ့မန်နိုင်ရဲ့ပြောရေးဆိုခွင့်ရှိသူရင်းလျဲဟန်က VOA မြန်မာပိုင်းကိုပြောပါရယ်တရုတ်နိုင်ငံဟာအလိုလိုအလိုပါစစ်ကောင်စီကိုပံ့ပိုးကူညီနေတယ်ဆိုတာကိုထင်ရှားတယ်ဆိုပြီးသူကပြောတာပါ
တရုတ်ကတော့ကတော့တဖက်ကနေငြိမ်းချမ်းရေးဆွေးနွေးပွဲတွေပြောတယ်ငြိမ်းချမ်းရေးမြန်မာပြည်ငြိမ်းချမ်းရေးလို့ပြောတယ်ဒါပေမဲ့တဖက်ကလည်းဒီစစ်ကောင်စီကိုလက်နက်တွေရောင်းနေရပါတော့ဒီမှာလို့တရုတ်ဘက်မှာတွေ့ရလက်နက်တွေအများစုဒီအထူးဖြစ်ဖြစ်ပါတော့ဒီလို drone တွေဒီလိုပုံးတွေအများစုဒီတရုတ်ကနေစစ်ကောင်စီကိုရောင်းစားထားရပါတော့တရုတ်နိုင်ငံနေနဲ့ဖြစ်နိုင်တော့ဒီလိုမျိုးမီဆာတဖက်ရေမို့တဖက်ဒီစစ်ကောင်စီကိုအားပေးနေရတယ်စစ်ကောင်စီကိုကူညီနေရတယ်ရက်တက်မှုကျွန်တော်နည်းနည်းပြောချင်တယ်နောက်တစ်ခုကတော့ဒီလန်ခရီးတွေအထက်ခဲကတော့ကျွန်တော်တို့ဟိုတက်ဆိုင်ရပါတော့ဒီဒေတာမှရှိရဒေတာဆိုင်ရဟိုဒီနယ်မြေစုံမိုးထားတဲ့လက်နက်ကိုင်တွေဖြစ်ဖြစ်ပါတော့ဒီဘသူပဲဖြစ်ဖြစ်ဒီပီတူတွေကိုဒီလိုဟိုလက်နက်ကြီးကြောင့်ထိတဲ့ပီတူတွေတောက်ခရောက်နေတဲ့ပီတူတွေကိုကူညီပေးဖို့တောင်းဆိုချင်ပါရှင့်
ပြီးခဲ့တဲ့2024ခုနှစ်ဇူလိုင်နဲ့စက်တင်ဘာ3လပတ်အတွင်းမှာနေရာနှက်တိုက်ပွဲတွေအတွင်းအရက်သား1000ကျော်သေဆုံးခဲ့ရတယ်လို့လူခွေအဖွဲ့တွေကမှတ်တမ်းတင်ထားပါတယ်။အဲ့ဒီအတောအတွင်းမှာပဲတော်လိုင်းရေးတပ်ဖွဲ့တွေဘက်ကမြို့ပေါင်း12မြို့ကိုသိမ်းပိုက်နိုင်ခဲ့တယ်လို့လည်းစစ်တမ်းတချို့ကရေးပါတယ်။အဲ့ဒီထဲမှာရှမ်းပြည်နယ်မြောက်ပိုင်းမှာတော့သေဆုံးမှုအများဆုံးဖြစ်ခဲ့ပါတယ်။မန္တလေးနဲ့စကိုင်းမှာတော့လူပေါင်း200ဝန်းကျင်လောက်သေဆုံးခဲ့ရပါတယ်။ညံလင်းတစ်သူတေသနာအဖွဲ့ကတော့အရက်သားတေဆုံးမှုများတဲ့အထက်မှာလေကြောင်းကတိုက်ခိုက်မှုနဲ့တိုက်ပွဲတွေအတွင်းမှာလက်နက်ကြီးအသုံးပြုမှုတွေကြောင့်ဖြစ်တယ်လို့ဒီအပိုင်းထုတ်ပြန်တဲ့သူတို့ရဲ့စစ်တမ်းမှာဖော်ပြပါဗျ။တရုတ်နိုင်ငံဟာသူ့အကျိုးစီးပွားအတွက်စစ်ကောင်စီဘက်ကိုဗတ်လိုက်မှုတွေရှိနေပြီးတော့တစ်ဖက်သက်ညှိနှိုင်းဆဲဆက်ဖို့ဖိအားပေးနေတယ်လို့ရှုမြင်တဲ့အကြောင်းညံလင်းတစ်သုတေသနအဖွဲ့ကနိုင်ငံရေးနဲ့သုတေသနအကြံပေးကိုမိုးထက်နေက VOA ကိုပြောပါဗျ။
တရုတ်အနေနဲ့ကတော့ဗျာဒီလက်ရှိရှမ်းမြောက်ဒေသအပအဝင်သူတို့ ਨੇ ဒီနယ်စပ်မြင်းတစ်လျှောက်မှာဖြစ်နေတဲ့ဖြစ်စဉ်တွေကိုချင်းကပ်တဲ့အခါမှာနော်နှစ်နိုင်ငံလူမှုအတိုင်းအဝိုင်းရဲ့ဒီစီးပွားရေးတို့နော်လူမှုဘဝလုံခြုံရေးတို့ဆိုတဲ့အထိုင်တွေကနေပိုဆောင်ပြီးပြောတာဟိုတွေ့ရပါတယ်တပြိုင်တည်းထဲမှာလည်းဒါစစ်တပ်ဘက်ကမဲလိုက်မှုရှိတယ်လို့လည်းကျွန်တော်တို့တော့နားလည်ပါတယ်နော်ဟိုဆိုလိုတာကဗျာဒီရှမ်းမြောက်ဒေသမှာဒီလေကြောင်းတိုက်ခိုက်မှုတွေနဲ့ဟိုပတ်သက်လို့ဒါတရုတ်ကဒါဟိုပြင်းပြင်းထန်ထန်အဲကန့်ွက်ခဲ့တာမရှိဘူးပေါ့ဗျာ။နော်ဒါပေမဲ့ဟိုဒီလိုဖြစ်လို့ဒါတရုတ်နဲ့တရုတ်ကဒါစစ်တပ်နဲ့အလိုတူအလိုပါဖြစ်တယ်လို့ပြောဖို့လေလုံလောက်တဲ့တက်တည်အထောက်ထားမရှိပါဘူး။နော်ဒါပေမဲ့ဒီလက်ရှိစစ်တပ်သုံးနေတဲ့လက်နက်တွေနော်နှီးပညာတွေပေါ့ဗျာအများစုကဒါတရုတ်နိုင်ငံကနေပြီးတော့မှဒီလက်ခံရရှိထားတာဖြစ်ပါတယ်။နော်ဒီအာဏာသိမ်းပြီးနောက်ပိုင်းမှာလည်းဒီလိုဟိုလက်နက်တွေနှီးပညာတွေနောက်တစ်ခါလေရင်ထိန်းသိမ်းပြုရင်ထိန်းသိမ်းရေးအတွက်ဒါလိုအပ်တဲ့နော်ဒီအစိတ်အပိုင်းတွေပေါ့ဗျာနှီးပညာတွေဆက်လက်ပြီးလက်ခံရရှိနေတော့ဖြစ်တယ်ဆိုတာလည်းဒါဟိုတတိပြုရမှာဖြစ်တယ်ပေါ့ဗျာ
စီးပွားရေးနဲ့ငွေကြေးကိစ္စတွေမှာတရုတ်ကစစ်ကောင်စီနဲ့ဆက်ပြီးပတ်သက်နေတယ်လို့ဆိုရမှာပါဒါကြောင့်မလို့တရုတ်ဟာမြန်မာစစ်တပ်နဲ့အလိုတူအလိုပါလို့စစ်ဆွဲလို့မရရင်တော့မှစစ်တပ်ရဲ့စစ်ရာဇဝတ်မှုတွေနဲ့ပတ်သက်ပြီးတော့ရင်ငုံနှုတ်ပိတ်နေတာဟာစစ်ကောင်စီကိုတတ်ဆိုးရှည်စေဖို့တွန်းအားဖြစ်စေပါတယ်လို့ကိုမိုးထန်တွေကဆက်ပြောပါတယ်။တကယ်တော့တရုတ်ဟာမြန်မာပြည်ငြိမ်းချမ်းရေးအတွက်အဓိကဆန္ဒရှိတာမျိုးမဟုတ်ဘဲနှစ်နိုင်ငံနယ်စပ်မှာတည်ငြိမ်မှုကုန်သွယ်ရေးလမ်းကြောင်းတွေပြန်ပြီးတော့ပွင့်ဖို့နဲ့သူ့ရဲ့အကျိုးစီးပွားမထိခိုက်ဖို့ကိုပဲအဓိကထားနေတယ်ဆိုပြီးအရက်ဖတ်အဖွဲ့အစည်းတွေကဝေဖန်ပြောဆိုနေကြကြောင်းပါရှင်။